ပိုးပြီးထောင်နဲ့မောင်တော်ဒေသအတွင်းကမွတ်စလင်ကြီးရွာသားတွေကရွာသား18000ကျော်ဟာလုံခြုံရေးစိုးရိမ်ရပြီးစားဖို့နေရည်နဲ့ကျန်းမာရေးအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းပြချက်တွေနဲ့နိုင်ငံငယ်နယ်စပ်ကိုစုပြုံရောက်ရှိနေကြတယ်လို့မြန်မာအစိုးရသတင်းပြန်ကြားရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြားကျေးရွာတွေညှို့ဆွဖြစ်စီခံရတဲ့အတွဲလာတလို့အခြေအနေမှာနေစရာစားစရာအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရတဲ့ယာနဲ့ချီတဲ့မွတ်စလင်ကြီးရွာသားတွေထွက်ခွာသွားနေကြတာဖြစ်တယ်လို့မွတ်စလင်ကြီးရွာသားတို့ကလည်းပြောပါတယ်ရခိုင်ပြည်နယ်ကရခိုင်တွေပါဝင်တိုင်းဒါတွေကလည်းထပ်ပြီးအကျဉ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်စရာအနေအထားမှာရှိနေကြတယ်လို့ရခိုင်ဒေသခံတွေကဆိုပါတယ်မဆုမွန်ကအသေးစိတ်ဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသနဲ့ဘူးတီတောင်မြို့နယ်ပင်ကမွတ်စလင်ကျေးရွာတွေကရွာသား 18,000 ကျော်ဟာမြန်မာဘင်္ဂလားဒေ့ရှ်နနိုင်ရန်နယ်စပ်ကိုအစုလိုက်အပြုံလိုက်ရောက်ရှိနေကြတယ်လို့အစိုးရကအောက်တိုဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီမွတ်စလင်ကျေးရွာသားတွေဟာသူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲကြောင့်ရောနောက်ကျေးရွာတွေမှာလုံခြုံမှုမရှိတော့ဘူးလို့ယူဆရတဲ့အတွက်ကြောင့်ရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာလာဖို့ဆက်သွယ်ခေါ်ယူမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့အိမ်ကြီးဘင်္ဂလားဘက်ခြံကိုအတုံးလိုက်ထွက်ခွာနေကြတဲ့အတွက်မောင်နှောအထုတ်ရေးဖွဲ့ရင်းနဲ့လုံခြုံရေးတပ်ဖွဲ့ရေးဘက်ကနေဆက်ကိုရောက်နေတဲ့တောင်းချီတဲ့မွတ်စလင်ကျေးရွာသားတွေကိုတွားရောက်ကြည့်ရှုခဲ့ကြတယ်လို့အစိုးရကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မောင်နှောဒေသတွေကရာနဲ့ချီတဲ့မွတ်စလင်ကျေးရွာတွေကရွာသားတွေထွက်ခွာနေကြပြီးကျေးရွာ10ခန်းလောက်ပဲကျန်တော့တယ်လို့မြို့သူကြီးမွတ်စလင်ကျေးရွာသားတဦးဖြစ်တဲ့ကိုလာထွန်းကပြောပါတယ်။အဓိကကတော့စားဝတ်နေရေးအခက်အခဲနဲ့သူတို့ရဲ့နေအိမ်တွေမိရှုဖျက်ဆီးခံရရတဲ့အနေအထားကြောင့်အခုလိုမျိုးလုံခြုံစိတ်ချရမယ်လို့ယူဆရတဲ့တဖက်နိုင်ငံကိုတင်းချောင်သွားနေကြတာဖြစ်တယ်လို့လည်းကိုလာထွန်းကပြောပါတယ်
။ကျွန်တော်တို့မောင်တော်မှာကြတော့ဖျက်ကြောပါတယ်။အဲ့ဒါနေကူဟိုစီရွာလောက်ပဲဆင်းနေတယ်။တခြားတွေကကွန်တော့ဟိုဘင်္ဂလားဘက်ကိုကွာပြီးအာဒီမာရွာရွာမြေရှုပ်ပစ်တယ်သူတို့ရွာလိုမြေရှုပ်ပစ်တယ်လို့ကြတော့သူတို့ကနေလို့မရတာနေလို့မရတော့သူတို့ထွက်ပြေးကြတာပေါ့။ယာနေ့ကြည့်ချိရတဲ့မှာအကူကဟိုနည်းနည်းပဲဆင်းနေတယ်မြို့ပေါ်တော့ပဲဆင်းနေတယ်
အထူးသဖြင့်ကတော့လမ်းမဆက်သေးရအခက်ခဲရှိတဲ့ကျေးရွာတွေနဲ့နေဆက်နာကနေရာတွေကမွတ်စလင်တွေအတွက်စိုးရအနေထားရှိနေပေမဲ့လို့မောင်နှောမျိုးပေါ်မှာတော့မွတ်စလင်တွေဟာလုံခြုံရေးတိတ်မစိုးရင်ရဘူးလို့လည်းမောင်နှောမျိုးမှာလက်တလောနေထိုင်နေတဲ့မြို့သူကြီးကျေးရွာသားကိုလာထွန်းကဆိုပါတယ
်အခေါ်လုံးလေးပါကွန်ဝါပြီဆိုတော့ဒီမှာသူတို့ကလည်းလုံစရာလည်းမရှိတော့ဘူးလေဆိုလို့ကျွန်တော်မျိုးပေါ်မှာပဲအဲ့လိုနေနေနေနေဆင်းနေတာအခုကျွန်တော်ရခိုင်မျိုးနဲ့ဟိုရောက်ပြီးတော့နေရဲဆိုတော့ဒါမဲ့တက်တက်နေတဲ့ကျွန်တော်ရွာတွေကတော့ဟိုမရှိတဲ့လောက်ပြီးသွားပြီနောက်တော့က
အဲ့တော့အဲ့ဒီမှာကိုလာထွန်းတို့အချို့ဒီကြံခဲ့တဲ့ခုနဆယ်ရွာလောက်ကြံခဲ့တယ်ဆိုတော့အဲ့ဒီဆယ်ရွာလောက်ကြံခဲ့တဲ့ထဲတည်းအားဒီလူနည်းစုတွေကရောသူတို့ကဘာကြောင့်ဒီနယ်မြေကနေပြီးတော့မထွက်ကြတာလဲဒါမှမဟုတ်လို့ရှိရင်သူတို့ကရောဘာဖြစ်လို့ဒီမှာဆက်နေတာလဲဟိုဘက်ကိုသွားဖို့ပေါ့နော်ဘလို့အနေထားရှိလို့ပါလိမ့်ရှင
်ဘလို့ပြောဟိုဘက်သွားရင်လည်းတော်တော်ဒုက္ခရောက်နေလို့အဲ့လိုကြားလဲကြားတယ်နေလဲနေနေရတယ်ဒါမဲ့သူနေဖက်ကလူတွေကတော့ဘလို့ပြောမလဲသူတို့ရွာတွေလည်းမရှိခံပြီးပြီးသူတို့ကစားဝေးနေရကစားပြီးတော့လုံစွေးကစားသူကမရှိမရှိဘူးဒါမဲ့ဒီဘက်မှာဟိုပုတိတော်ကလူတွေနေတိုင်းအဲ့လိုကုလာရှိတယ်တောင်းတွေပါလို့ဆော်ပြီးတော့လေကုလာရှိတယ်အကူကနေစေးပိတ်ထားလဲ3ရက်လောက်ရှိပြီနေစေးပိတ်ထားတာပြီးတော့လူတွေကဒီမှာကိုဖက်လည်းမသွားနိုင်ဘူးဒီဖက်လည်းမသွားနိုင်ဘူးဖြစ်နေတယ်အဲ့လိုလူတွေလည်းအများကြီးရှိတယ်ဒီမှာပုတိတော်ကလူတွေ
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်နှောဒေသထဲမှာလူတိုင်းဘေးကင်းလုံခြုံစွာစိတ်ချလက်ချနေထိုင်နိုင်ရေးကနေနေတွင်တရားဝင်စိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီကဦးတင်ငွေကပြောပါတယ
်။ကျွန်တော်မြန်မာကတော့လေအတိအကျကတရားဝင်စိုးမိုးမှုရှိဖို့လိုတယ်ပေါ့ဗျာ။ဒါရီရှိလို့ဆိုရင်အကြမ်းကလည်းဒီဖော်မှုမရှိနိုင်ပါဘူး။ဒီဒီနေနေနဲ့ကျွန်တော်ဖြစ်တူကြပါလေ။ဘာလို့လဲဆိုတော့ကျွန်တော်ရခိုင်ပြည်နယ်ဆိုတော့လေအင်္ဂါတစ်ခုမှဒေသတစ်ခုအနေနဲ့ဒီနေအင်းချောင်းကတစ်ပတ်တည်းအရေးကြီးပါလေ။ဒီနေအင်းချောင်းကအတွက်ကတရားဝင်စိုးမိုးမှုရှိဖို့လိုပါလေဗျာ။
ဘူးတီတော်မြို့နယ်တွင်ကဒုက္ခသည်တွေရဲ့အရေးဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းဒေသဦးတန်းနိုင်ကတော့ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံရခိုင်တိုင်းဒေသတွေအပါအဝင်တခြားတိုင်းဒေသတွေမှာလည်းလုံခြုံရေးအခက်အခဲနဲ့စားနပ်ရိက္ခာနေစရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောပါတယ်
။ကျွန်တော်တို့ဘူးတီတော်မောင်တော်ဟာစစ်တွေကျွန်တော်တို့မင်းကြားဘုံကျော်ဟာကြောက်တော်မြောက်ဦးပါဟာကျွန်တော်တို့ရခိုင်တိုင်းဒေသဒုက္ခသည်တွေဟုတ်လားအခုကျက်ပြုံရှိနေသေးပါမောင်တော်မျိုးမြောက်ပိုင်းခက်ခါ ကျွန်တော်တို့တိုင်းရင်းသားတွေဆိုတရားမမတော်သေးဘူးပြင်းလေနေရာချတဲ့ဆိုတော့သူပြည့်ပြတ်မှာပဲပြောနေတာလက်တွေ့မှာအကောင့်တွေပေါ်တာတခုမှမရှိသေးဘူးခင်ဗျအ
ိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုခံမှန်းကြီးအ ਨੇ စုံလူဦးရေ9သိန်းကျော်လောက်ထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာခဲ့တာပါဒါအပြင်အစ်စ်ရောက်လာတဲ့ဒုက္ခသည်ဦးရေတန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ရင်းနေပေးဖို့မိန်လာနဲ့ရေတန့်စတာတွေကူညီထောက်ပံ့ဖို့လိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်